မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာပြိုလဲတော့မဲ့အန္တရာယ်ရှိနေတာကြောင့်မြန်မာနိုင်ငံမှာအပြစ်အခတ်ချက်ချင်းရဆဲပြီးစစ်ကောင်စီကဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးဖို့လုံခြုံရေးကောင်စီရဲ့အလှည့်ကြဥက္ကဋ္ဌနော်ဝေနိုင်ငံရဲ့ဒီကုလဆိုင်ရာတာဝန်ကြီးကသတိပေးပြောကြားလိုက်တာပါ။အပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကတင်ပြမှာပါ
။မြန်မာအရေးနဲ့ပတ်သက်ပြီးတောက်ချန်လေးကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအရေးတကပိတ်အစည်းအဝေးတစ်ခုကိုကျင်းပခဲ့ပါတယ်။အစည်းအဝေးနဲ့ပတ်သက်ပြီးဘာသတင်းမှထုတ်ပြန်တာမရှိသေးပေမဲ့အစည်းအဝေးမကျင်းပခင်မှာတော့မြန်မာနိုင်ငံကစစ်တပ်အာဏာသိမ်းတာတနှစ်ပြည့်ကနေအခြေအနေတွေဟာတိတ်ဆိုးနေပြီးနိုင်ငံပြိုလဲတော့မယ့်အနေအထားရောက်နေတာအတွက်အထူးဆိုရင်ကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌနော်ဝေးနိုင်ငံရဲ့တာဝန်ကြီးမိုနာဂျူးကပြောကြားခဲ့ပါတယ်။ဒါအပြင်အပြစ်ခတ်တွေချက်ချင်းရပ်ဖို့ပါတောင်းဆိုလိုက်တာပါ
And we are, of course, deeply concerned, and both with the political, the economic, the human rights, and the humanitarian situation in that country, and actually the risk of a collapse in Myanmar. And we strongly condemn
attacks by the military directed.လူသားချင်းစာနာမှုဆိုင်ရာတွေမှာပါအခြေအနေတွေဟာတိတ်ကိုဆိုးဝါးနေပြီးနိုင်ငံပြိုလဲတော့မယ့်အနေအထားကိုရောက်နေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကအထူးစိုးရိမ်ပါတယ်စစ်တပ်ဟာကလေးငယ်တွေအပါအဝင်အရက်သားတွေပေါ်မှာတိုက်ခိုက်နေတာတွေအတွက်အပြင်းထန်ပြစ်ဒဏ်ရှုတ်ချပါတယ်မြန်မာနိုင်ငံတွင်အပြစ်ခတ်တွေချက်ချင်းရပ်ပစ်ဖို့နဲ့ဖမ်းဆီးထားတဲ့အကြမ်းသားအားလုံးကိုလွှတ်ပေးဖို့အတွက်တောင်းဆိုပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာကလေးငယ်တွေအပါအဝင်အရက်သားတွေအပေါ်မြန်မာအာဏာသိမ်းစစ်ကောင်စီတပ်တွေကအကြမ်းဖက်တိုက်ခိုက်တဲ့အပေါ်မှာအပြစ်တင်ရှုံချကြောင်းနဲ့အခြေအနေတွေကိုတည်ငြိမ်အောင်လုပ်ဖို့အတွက်မြန်မာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မှာတာဝန်ရှိတယ်လို့လုံခြုံရေးကောင်စီအစည်းအဝေးမကျင်းပခင်သတင်းတောက်တွေကိုနော်ဝေးတာဝန်ကြီးကပြောကြားခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဖို့အတွက်တောင်းဆိုခဲ့တဲ့နိုင်ငံတနိုင်ငံဖြစ်တဲ့ဗြိတိန်ရဲ့ကုလသမဂ္ဂဆိုင်ရာဒုတိယတာဝန်ကြီးဂျိမ်းစ်ကာရူကီကလည်းမြန်မာစစ်တပ်ဟာနိုင်ငံတွင်းမှာကြောက်ရွံ့မှုရှိအောင်လုပ်ပြီးအာဏာကိုချုပ်ကင်ထားဖို့အတွက်ကြိုးစားနေတာဖြစ်ပြီးမြန်မာအရေးအတွက်ညှိနှိုင်းဆွေးနွေးမှုတွေနဲ့အပြေရှားသွားမယ်လို့ပြောကြားခဲ့ပါတယ်
။ Reign of terror, killing children, bombing villages, attacking schools. The only way forward is through engagement with the envoy, the UN special envoy and the ASEAN special envoy.This violence has to stop.
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ရှိပါပြီ
။
မြန်မာစစ်တပ်အနေနဲ့အာဏာကိုထိန်းချုပ်နိုင်ဖို့အကြမ်းဖက်တိုက်ခိုက်တဲ့နည်းနဲ့ကြိုးပမ်းနေပါတယ်။ကလေးတွေကိုတတ်တာ၊ရွာတွေကိုဘုံကျဲတာ၊ကျောင်းတွေကိုတိုက်ခိုက်တာ၊စတာတွေကိုကျူးလွန်ခဲ့ပါတယ်။မြန်မာပြည်ကအကြမ်းဖက်မှုတွေကိုရပ်တန့်အောင်လုပ်ရပါမယ်။တခုတည်းသောနိလန်ကတော့ကုလသမဂ္ဂအထူးကိုယ်စားလှယ်အာဆီယံအထူးကိုယ်စားလှယ်တွေနဲ့တွဲဆုံညီနိုင်ဆောင်ရွက်ဖို့ပါပဲ
။အိုင်လန်နိုင်ငံဆိုင်ရာတာဝန်ကြီးGeraldine Bayanasan ကတော့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အချက်၅ချက်ပါသဘောတူညီချက်ကိုထောက်ခံတယ်လို့ပြောပါတယ်။ဒေသရင်းအရေးကိုဖြည့်ရှင်ရမှာအာဆီယံဟာအရေးပါတဲ့ကဏ္ဍကနေပါဝင်နေပြီးတာဝန်လဲအပြည့်ရှိတယ်လို့ပြောပါတယ်
။ ASEAN has a responsibility. We want to see a coherence in ASEAN as ASEAN helps to resolve the situation in Myanmar.
အာဆီယံမှာတာဝန်ရှိပါတယ်။အာဆီယံဟာမြန်မာပြည်နာကိုဖြည့်ရှင်ရမှာအကူအညီပေးရမှာဖြစ်ပြီးဖြည့်ရှင်းတဲ့အခါမှာလည်းညီညီညွတ်ညွတ်ဆောင်ရွက်ဖို့လိုပါတယ်လို့ပြောသွားတာပါ။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဟာကုလသမဂ္ဂအထူးအမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကတက်ဆိုင်သူအားလုံးနဲ့ဆက်သွယ်ဆွေးနွေးဖို့နဲ့အာဆီယံနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်နှစ်ဦးစလုံးရဲ့လုပ်ငန်းတွေကိုထောက်ခံအားပေးကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံရဲ့လူရေ14သန်းထက်မနည်းဟာလူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေပြီးအကူအညီပေးခွင့်ရရည်အတွက်လက်ရှိအချိန်မှာအထူးလိုအပ်နေတယ်လို့လည်းအာဆီယံအလှည့်ကျဥက္ကဋ္ဌကတောင်းဆိုပါတယ်ဒီတကပိတ်အစည်းအဝေးမှာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရက်ဆွန်ခန်းကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာလူသားချင်းစာနာမှုရေးရလုပ်ငန်းများဆိုင်ရာကုလသမဂ္ဂယုံ UNOCHA ရဲ့ဒုတိယအကြီးအကဲတို့ကမြန်မာရေးကိုတင်ပြပြောဆိုကြတာဖြစ်ပါတယ်